အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နာရီတွင် COVID-19 ရောဂါကူးစက်သူ 34,600 ကျော်ရှိခဲ့တယ်လို့အိန္ဒိယနိုင်ငံကဒီကနေ့ပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့ရက်တွေအတွင်းနေ့စဉ်လိုစံချိန်တင်တိုးလာနေတာပါ။တစ်ချိန်တည်းမှာ COVID လူနာတွေကိုအောက်ဆီဂျင်ပေးနိုင်ဖို့အိန္ဒိယဆေးရုံတွေအပြင်းထန်ကြိုးစားနေရပါတယ်။အိန္ဒိယမှာကိုဗစ်ကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ရေးအတွက်ဤပညာပိုင်းနဲ့အထောက်ပံ့တွေပေးဖို့ကူညီဖို့ကြိုးစားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ကပ်ရောဂါဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ်ဒေါက်တာအန်တိုနီဖောင်စီကစောင့်ကြားနေမှာပြောပါတယ်။ဣသရေးနိုင်ငံမှာတော့ကြာသပတေးနေ့ကကိုဗစ်ရောဂါကြောင့်သေဆုံးသူမရှိခဲ့ဘူးလို့ဣသရေးကျန်းမာရေးဌာနကစောင့်ကြားနေမှာပြောတာကြောင့်ဒါဟာဖြင့်ဆယ်လအတွင်းပထမဆုံးချိန်ဣသရေလမှာကိုဗစ်ကြောင့်သေဆုံးသူမရှိခဲ့တာပါ။ကမ္ဘာတစ်ဝှမ်းမှာကိုဗစ်ရောဂါကူးစက်သူ 145.6 သန်းရှိနေပြီလို့ John Hopkins တက္ကသိုလ်ကိုဗစ်ကူးစက်မှုစောင့်ကြည့်ရေးဌာနကဒီကနေ့အစောပိုင်းမှာမှတ်တမ်းတင်ထားပါတယ်။အမေရိကန်ကကူးစက်သူ32သန်းနီးပါးနဲ့အများဆုံးဖြစ်နေပြီးအိန္ဒိယက 16.6 သန်းကျော်နဲ့ဒုတိယအများဆုံးဘရာဇီးကတော့ 14.2 သန်းနဲ့တတိယအများဆုံးကူးစက်ခံထားကြရပါတယ်ရှင်။